ဟာမတ်စ်တို့ဖန်ဆီးထားတဲ့တရားခံတွေပြန်လည်လွတ်မြောက်လာရေးအတွက်ကိုယာယီအပြစ်ခတ်ရပ်နိုင်ဖို့အမေရိကန်ကဆက်လက်ကြိုးပမ်းနေဒီမှာပဲဂါဇာတောင်ပိုင်းကရာဖာမြို့တွေကိုဝေရောက်နိုင်အောင်လို့အသင့်ပြင်ထားဖို့အတွက်သူ့ရဲ့တပ်တွေကိုအစ္စရေးဝန်ကြီးချုပ်ကအမိန့်ပေးလိုက်ပါတယ်အပြစ်ခတ်ရစရဲ့အဆိုပြုချက်အပေါ်ဟာမတ်ရဲ့တောင်းဆိုချက်ကိုပယ်ချခဲ့ပြီးနောက်တည့်မှာပဲဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကအခုလိုမျိုးသူ့ရဲ့တပ်တွေကိုအသိအမြင်ထားဖို့ပြောကြားခဲ့တာပါ။အီဂျစ်နိုင်ငံနဲ့နယ်စပ်ဖြစ်တဲ့ရာဖာမြို့မှာဂါဇာမြောက်ပိုင်းကပါလက်စတိုင်းသိမ်းတဲ့ခြေခိုးလှုံနေကြတာမို့အစ္စရေးတို့ဝင်ရောက်ထိုးစစ်ဆင်တိုက်မဲ့အပေါ်မှာဆွေးနွေးမှုတွေလည်းကြီးမားနေပါတယ်။ဒီချိန်ထဲမှာအရှေ့လယ်ပိုင်းဒေသကိုရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးအရေးပေါ်စစ်ဘက်ဆိုင်ရာအစိုးရအဖွဲ့တွေကအလဲအလတ်သဘောထားရှိသူတွေအစ္စရေးအတိုက်အခံတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။2023အောက်တိုဘာ9ရက်ကဟာမတ်စ်တို့တိုက်ခိုက်မှုအတွင်းမှာဖမ်းဆီးခံသွားရတဲ့ဒီအစ္စရေးတရားခံတွေပြန်လည်လွတ်မြောက်လာရေးကအဓိကဖြစ်တယ်လို့အရေးပေါ်စစ်ဘက်ဆိုင်ရာအစိုးရအဖွဲ့တွေကဘန်ဒီဂန့်နဲ့ကေဗီအယ်ဆန်ကော့တိုနဲ့တွေ့ဆုံစဉ်မှာနိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။တရားခံတွေသွားပြန်လွတ်လာမယ်ဆိုရင်တခြားကိစ္စတွေအများကြီးပါဟာမတ်စ်တွေအဆင်ပြေသွားလိမ့်မယ်လို့လည်းဒီအတိုက်ခံကောင်းဆောင်ယာယာလက်ပစ်နဲ့တွေ့ဆုံစဉ်မှာလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောကြားခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်စ်တွေကြားအဖွဲ့ကြားစစ်ပွဲစတင်ခဲ့ပြီးတဲ့နောက်ဝန်ကြီးဘလင်ကင်အရှေ့အလယ်ပိုင်းကို၅ချိန်မြောက်ရောက်နေတာဖြစ်ပါတယ်။ကတာနိုင်ငံကြောင်းဝင်ဆေးဆက်ပေးနေတဲ့ဒီဟာမတ်စ်တို့ဖမ်းထားတဲ့အစ္စရေးတရားခံတွေလွတ်မြောက်ရေးနဲ့ဂါဇာဒေသကပါလက်စတိုင်းတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးယာယီအပြစ်ရသဘောတူညီမှုရနိုင်ဖို့အတွက်ကိုစူးစမ်းနေတာပါ။အစ္စရေးဝန်ကြီးချုပ်ကတော့ဟာမတ်စ်တဖွဲ့လုံးအမြင့်မပြတ်သေး၍ဆက်တိုက်သွားမယ်လို့ဗုဒ္ဓဟူးနေ့ကပဲပြောကြားခဲ့ပါတယ်။